This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
ဗီဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်ဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ဗီဒီယို NUG ဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ပါရခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်စက်တင်ဘာလ3ရက်နေ့ဗီဒီယို NUG ရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စစ်ရေးသတင်းကောက်နှုတ်ချက်ကိုຫນွေဦးလင်ကာမှဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစစ်ရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ဒဝေမျိုးကတက်လာတဲ့စစ်ကော်မရှင်တပ်သား၄ဦးကို KNL ဖမ်းဆီးရမိခဲ့တဲ့သတင်းကိုတင်ပြပေးခြင်းပါတယ်။တနင်္သာရီတိုင်းဒဝဲမြို့ကနေတက်လာတဲ့စစ်ကော်မရှင်စစ်ကြောင်းမှတပ်သားလေးဦးကိုကင်းရင်မြို့သားလွတ်မြောက်ရေးတပ်မတော် KNL ကဖမ်းဆီးရမိခဲ့တယ်လို့ KNU မြိတ်ဒဝဲခရိုင်ကထုတ်ပြန်ထားပါတယ်။ကော်တူးလေးဦးချုပ်မှုနယ်မြေမြိတ်ဒဝဲခရိုင်ကစဲတူမြို့နယ်အတွင်းစက်တင်ဘာလ2ရက်နေ့မနက်9နာရီခွဲအချိန်မှာ KNL တပ်မဟာလီတရင်စနစ်တက်ခွဲလေးမှာဝါကုန်းကျွာနီမှာဖမ်းဆီးရမိခဲ့တာဖြစ်တယ်လို့သိရှိရပါတယ်။၎င်းစစ်ကော်မရှင်တပ်သားလေးဦးဟာခလာရ282တရင်မှာဖြစ်ကြပြီး၎င်းတို့နဲ့အတူ MA1 တနက်လေးလက် G1030 တောင်း G-Box 16ခုတင်စီရရှိခဲ့တယ်လို့သိရှိရပါတယ်။စစ်မြေပြင်မှာဖမ်းဆီးရမိခဲ့တဲ့၎င်းစစ်တုံးပန်းများကိုကင်းရင်မျိုးသားလွမြောက်ရေးတပ်မတော်ရဲ့စီမင်းစည်းကမ်းနဲ့စစ်မြေပြင်စီမင်းစည်းကမ်းများနဲ့အညီကောင်းမွန်စွာထိန်းသိမ်းစောင့်ရှောက်ထားတယ်လို့အသိပေးဖော်ပြထားပါတယ်ခင်ဗျာ။နှမောင်မှာပြူကောင်းဆောင်လိုက်ပါလာတဲ့ကားကိုစောင့်ကြိုတိုက်ခိုက်ခဲ့ရာ၃ဦးသေဆုံးခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါရစေ။မကွေးတိုင်းနှမောင်မြို့နယ်ဗရောင်းငုတ်ပြူရွာကနေပြူစောထီကောင်းဆောင်စီးနှင်းလိုက်ပါလာတဲ့ကားကိုစောင့်ကြိုတိုက်ခိုက်ခဲ့ရာပြူစောထီ၃ဦးသေဆုံးခဲ့တယ်လို့ People's Defense Force ရင်းနှံကြောင်းကထုတ်ပြန်ထားပါရစေ။စက်တင်ဘာလ၂ရက်နေ့မနေ့၈နာရီခွဲကမှပြူကောင်းဆောင်ခင်မောင်ထင်းနဲ့ပြူစောထီအင်အား15ဦးခန့်လိုက်ပါလာတဲ့အန်ဇာတုံးမျိုးစားကားကိုနှမောင်ရွာမွန်လန်းတနေရာမှာအတင်းစောင့်ကြိုမိုင်းဆွဲပစ်ခတ်တိုက်ခိုက်ခဲ့တာလို့သိရှိရပါတယ်အဆိုပါတိုက်ခိုက်မှုတွင်ပြူစောထီ၃ဦးသေဆုံးခဲ့ပြီး၅ဦးပြင်းထန်စွာဒဏ်ရာရရှိခဲ့ကာမိမိတို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်များအထိကိမရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရှိရပါတယ်အဆိုပါတိုက်ခိုက်မှုကို People's Defense Force ရင်းနှံကြောင်းတရက် KI တရင်၃တက်ခွဲ၁6 Revolution Army CRA မင်းဘူးမျိုးနဲ့ပါလာဖာရဲနတန်ကော်လန်နမ်မောက်ပကဖာနဲ့အင်ဒေါ်တိုက်နယ်ပကဖာတို့ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာဆလဘီဖြူမျိုးနယ်မှာလူငယ်နှုတ်ကိုစစ်တပ်ကလေပြစ်ခတ်တပ်ဖြတ်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါရစေ။စက်တင်ဘာလ၁ရက်နေ့မနေ့ပိုင်းမှာဖြူမျိုးနယ်မြို့ချောင်းတရားပေါ်မှာအောင်စီယွန်းကြည်ရွာမှာလူငယ်နှုတ်ဖြစ်တဲ့အသက်18နှစ်အရွယ်မောင်ဟင်းဝေစုနဲ့အသက်18နှစ်အရွယ်မောင်မျိုးစောအောင်တို့ကိုအကြမ်းဖက်စစ်တပ်ကအကြောင်းမဲ့ပြစ်ခတ်တပ်ဖြတ်ခဲ့ကြောင်းဒေသသတင်းများအရသိရှိရပါရစေ။မောင်မျိုးစောအောင်မှာရင်ဘတ်မှာကြီးထိမှန်တရားရရှိခဲ့ကာရွာသို့ပြန်လည်ရောက်ရှိရန်ထွက်ပြေးနိုင်ခဲ့တော့လေ။စေယုံတို့ပို့ဆောင်စဉ်လမ်းတွက်မှာပင်သိဆုံးသွားခဲ့တယ်လို့မောင်ဟေးဝေဆိုမှာတရားပေါ်မှာပင်သိဆုံးခဲ့ပြီး၎င်းရဲ့ရုပ်လောင်းကိုစစ်တပ်ကကောက်ယူခွင့်မပြုဘဲအချိန်ကြာမြင့်စွာထားခဲ့တယ်လို့သိရှိရပါတယ်။အောင်စီယွန်းကျွော်ကိုအကြမ်းဖက်စစ်တပ်ကအမဲအောင်နေမြေဖြစ်တတ်မှတ်ထားပြီးဖြူမြို့နယ်မှာစစ်တပ်ကစစ်စေးရေးဂိတ်များထားရှိကပြည်သူများကိုငွေညှစ်ခြင်းချင်းချောက်ခြင်းဖမ်းဆီးရိုက်နှက်ခြင်းနဲ့တပ်ဖြတ်ခြင်းများကိုပြုလုပ်နေတယ်လို့သိရှိရပါတယ်ခင်ဗျာ။ ဆလဘီပုံနှကြောမှာ DLEPS တပ်ဖွဲ့ဝင်ခုနှစ်ဦးပါဝင်မူရီစီဝါဖြန့်ဖြူးတုံးဆွဲသူ17ဦးကိုပါဖမ်းဆီးရရှိခဲ့တဲ့တရင်ကိုတင်ပြပေးခြင်းပါတယ်ရခိုင်ပြည်နယ်စစ်တွေခရိုင်ပုံနှကြောမြို့နယ်မှာ DLEPS တပ်ဖွဲ့ဝင်ခုနှစ်ဦးပါဝင်မူရီစီဝါရောင်းချဖြန့်ဖြူးတုံးဆွဲသူ17ယောက်ကိုအရကထက်တော် DLEPS ဌာနကဖမ်းဆီးရရှိခဲ့တယ်လို့သိရှိရပါတယ်တရားဥပဒေစိုးမိုးရေးနဲ့ပြည်သူ့လုံခြုံရေးဌာန DLEPS တပ်ဖွဲ့အနေနဲ့အရခတပီလုံးမူရီစီဝါကင်းစင်ရေးကိုဒီဇိုင်းမမဲ့ဆောင်ရွက်နေရာဩဂုတ်လ30ရက်နေ့ကပုံနှကြုံမြို့နယ်မှာ DLEPS တပ်ဖွဲ့ဝင်9ဦးပါဝင်ဝီရီစေဝါဖြန့်ဖြူးရောင်းချတုံးဆွဲသူ17ဦးကိုပါဖမ်းဆီးရရှိခဲ့တယ်လို့သိရှိရပါတယ်။ဖမ်းဆီးခံရသူတွေဟာပုံနှကြုံ DLEPS တပ်ဖွဲ့မှဒုတကျက်တန်းဟန်24နှစ်တပ်သားခန့်ဆိုလီ21နှစ်တပ်သားကျော်ဆိုလိုင်း35နှစ်တပ်သားအောင်နိုင်ဖြူ20နှစ်တပ်သားမြင့်မြတ်အောင်နိုင်25နှစ်တပ်သားဘူဆန်းယူခေါ်ဇော်လင်းအောင်22နှစ်တက်သားတန်တူအောင်24နှစ်နဲ့အတူရိုးတရုတ်ရွာကဇော်မျိုးလွေ22နှစ်ဝင်းတန်42နှစ်မျိုးစော36နှစ်နဲ့အောင်ဖြူပြင်းရွာကရန်နိုင်စိုးတို့ဖြစ်ကြပါဗျ။အလားတူမင်းပြမြို့နယ်မှာလည်းပြီးခဲ့တဲ့ဩဂုတ်လတစ်လအတွင်း7600ကျော်တန်ဖိုးရှိတဲ့ WYISR88/1 စားတဲ့မူရီစေဝါတွေကိုဖမ်းဆီးရမိခဲ့ပြီးရောင်းဝယ်ဖြန့်ဖြူးသူတွေကိုပါလက်ပူးလက်ကျက်ဖမ်းဆီးရမိခဲ့တယ်လို့သိရှိရပါတယ်။လက်ရှိမှာမူရီစေဝါရောင်းဝယ်ဖြန့်ဖြူးသူတွေကိုပုံမှန်19ကနေအမှုဖွင့်ထားပြီးဝယ်ယူသုံးစွဲသူတွေကိုပုံမှန်21နေအမှုဖွင့်အရေးယူထားတယ်လို့သိရှိရပါတယ်။အရခပြည်သူဒေါ်လာရင်းအစိုးရအနေနဲ့မူရီစေဝါရောင်းချဖြန့်ဖြူးသုံးစွဲသူတွေကိုကြောသားရင်သားမခွဲကြပေဥပဒေနဲ့အညီထိရောက်စွာအေးအေးယူဆောင်ရနေပြီးအရခဒေတာတွင်မူရီစေဝါကင်းစင်ပပျောက်ရေးကိုအရှိန်ဟုန်မြင့်ဆက်လက်ကြိုးပမ်းလှုပ်ဆောင်သွားမယ်လို့အသိပေးထားပါတယ်ခင်ဗျာပိုမူဟောင်းတူမှာအယက်သားအသွင်ယူကအမျိုးသမီးများလိန်မြတ်ထုတ်နေတဲ့သတင်းကိုတင်ပြပေးကြပါရစေ။စစ်တပ်ပိုမူဟောင်းအေမင်းထွန်းဟာအယက်သားအသွင်ယူပြီးအမျိုးသမီးများလိန်မြတ်ထုတ်မှုများပြုလုပ်နေကြောင်း AAMIG မှသတင်းထုတ်ပြန်ထားပါရစေ။အေမင်းထွန်းဟာရန်ကုန်ရှိတက်ထိန်တက်ခွဲတစ်ခုမှာတပ်မှုအဖြစ်တာဝန်ထမ်းဆောင်နေစဉ်ငွေကြေးရှုပ်ထွေများနဲ့တိုင်စားစာများကြောင့်တနင်္လာရီတိုင်းပလောက်တို့ပို့ဆောင်ခံခဲ့ရပြီးနောက်ဆုံးစစ်တပ်မှထွက်ခွာရသူဖြစ်ခဲ့တယ်လို့ဖော်ပြထားပါရစေ။ဒါပြင်၎င်းဟာတရားမဝင်ဒေါ်လာလဲလဲရောင်းဝယ်မှုများပေါ်တာဆွဲမှုများအတွက်အခကြေးငွေနဲ့ပြန်ရွေးပေးခြင်းစီမောင်းခိုတင်သွင်းမှုနဲ့မန္တလေးမြို့ရှိ BOBKTV နဲ့ UFO Casino လုပ်ငန်းများမှာကြားခံပွဲစားအဖြစ်လုပ်ကိုင်ခဲ့သူဖြစ်တယ်လို့သိရှိရပါတယ်။အေမင်းထွန်းဟာဗိုလ်မှူးငိမ့်နဲ့အရတားမှတ်ပုံတင်ကဲနှမျိုးကိုကန်ဆောင်ထားသူဖြစ်ပြီးရန်ကုန်မန္တလေးတောင်ငူနေပြီးတော့ပြင်ဦးလင်မှုစေတောင်ကြီးနမ်စံနဲ့ဇကိုင်းစားတဲ့နေရာများသို့အရတားအတွင်ဖြင့်သွားလာနေထိုင်ကပြည်သူများနဲ့ပူးပေါင်းတရားယူထားသူဖြစ်တယ်လို့အသိပေးထားပါတယ်။၎င်းဟာ2022ခုနှစ်အတွင်းစစ်တပ်တိုင်းဝိုင်းမှာအမျိုးသမီးတူနဲ့ပေါင်းသိမ်းနေထိုင်ခဲ့ပြီးနောက်ပိုင်းမှာပုပ္ပသီရီမျိုးတွေမှာတကိုယ်တည်းအိမ်ငှားနေထိုင်ကမူစိန်နဲ့နေပြည်တော်တို့မှာတင်တာချိတ်ပြီးတဲ့ကိုယ်စားလှယ်ဖြစ်လောက်ကိုင်းခဲ့တယ်လို့2022ခုနှစ်ဩဂုတ်လမှာမန္တလေးမြို့ရှိဗဝင်တဲ့အမျိုးသမီးငယ်တူနဲ့၎င်းရဲ့နောက်ကျောင်းကိုဖုံးကွယ်လိမ်ညာကလက်ထပ်ယူမယ်လို့ကတိပေးပြီး၃နှစ်ခန့်ပေါင်းသိမ်းခဲ့တယ်လို့ဆိုထားပါတယ်။အဆိုပါအမျိုးသမီးငယ်က၎င်းရဲ့နောက်ကျောင်းကိုစုံစမ်းသိရှိရပြီးနောက်၎င်းရဲ့လုပ်ရည်များကိုလူများသိအောင်ဖော်ထုတ်ရန်နဲ့ Yes Gang မှအမှုဖွင့်မယ်လို့ပြောဆိုခဲ့ရာအေမင်းထွန်းဟာရန်ကုန်မှထွက်ပြေးတိမ်းရှောင်သွားခဲ့တယ်လို့ဖော်ပြထားပါတယ်။ထို့နောက်မန္တလေးရှိ KTV မှာအလုပ်လုပ်ကိုင်းတဲ့အမျိုးသမီးငယ်တူကိုလည်းလိမ်မြတ်ထုတ်မှုပြုလုပ်ခဲ့တယ်လို့သိရှိရပါတယ်။အေမင်းထွန်းဟာအဆိုပါဗန်ဝင်တဲ့အမျိုးသမီးငယ်ရဲ့အမှုကိုပိတ်သိမ်းရန်ရှေ့နေမှတစဉ်ညနာချိန်အဖြစ်ငွေကျပ်360ပေးခဲ့တော့လေအဆိုပါအမျိုးသမီးကလက်မခံခဲ့တာကြောင့်လူမှုကွန်ရက်ပေါ်မှာအဆိုပါအမျိုးသမီးရဲ့ဓာတ်ပုံများနဲ့ဂုံတိတ်ခါထိခိုက်စေမယ့်ညဉ့်ညမ်းစာသားများရေးသားဖြန့်ဝေခဲ့တယ်လို့အသိပေးထားပါတယ်။ဒါအပြင်အေမင်းထွန်းဟာ၎င်းနဲ့ရန်ညူဖြစ်သူများကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ထောက်ပံ့သူများဖြစ်ဆွဆွဲကစစ်တပ်တိုင်းဝိုင်းမှသူများကိုတည်င်းပေးပြီးဖမ်းဆီးစေခဲ့တယ်လို့ဆိုထားပါတယ်။အလားတူ၎င်းဟာလိန်မြတ်ထုတ်ခံရသူမျိုးသမီးတူကိုလှုပ်ကြံရင်ပြည်သူစစ်ကောင်းဆောင်တူထံအချက်အလက်များပေးပို့ခဲ့တော့လေမအောင်မြင်ခဲ့ဘူးလို့ဖော်ပြထားပါတယ်ခင်ဗျာဆလဘီဒီပညာများဖြင့်ရန်သူကိုအထီရောက်ဆုံးရင်ဆိုင်နိုင်ရန်အညာမီတပ်ပေါင်းစု drone team ဖွဲ့စည်းခဲ့တဲ့တဲ့တင်ကိုတင်ပြပေးကြပါတယ်။အရှင်ုံဖြစ်ပြောင်းလဲနေတဲ့ဒီပညာများဖြင့်ရန်သူကိုအထီရောက်ဆုံးရင်ဆိုင်နိုင်ရန်ရည်ရွယ်ပြီးအညာမီတပ်ပေါင်းစု drone team ကိုဖွဲ့စည်းခဲ့တယ်လို့သိရှိရပါတယ်။စက်တင်ဘာလ2ရက်နေ့မှာ drone team ဖွဲ့စည်းပြီးကြောင်းကိုအညာမီတပ်ပေါင်းစုကအသိပေးထုတ်ပြန်ထားပါတယ်။ဒီပညာနဲ့ရန်သူကိုအထီရောက်ဆုံးရင်ဆိုင်နိုင်ရန်ပြည်သူများလုံခြုံမှုပေးစွမ်းနိုင်ရန်မြေပြင်သားမကဝင်းဟင်းမှာပါရန်သူကိုတုံ့ပြန်ရ င်ဆိုင်နိုင်ရန်ဤပညာကြွမ်းကျင်တဲ့လူငယ်များကိုလူမယ့်နေရာမှန်ထားခြင်းဖြင့်တော်လှန်ရေးမှာပုံမှန်စိတ်အားတက်ကြွစေရန်နဲ့ပုံမှန်စည်းလုံးညီညွတ်စွာနဲ့တော်လှန်ရေးအရှိန်မြင့်တင်ရန်ယူရတယ်လို့ဆိုပါတယ်။ရိုသားစွာဖြင့်ခံယူချက်မှန်စွာဖြင့်တော်လှန်ရမည်ဆိုတဲ့အညာမြေတပ်ပေါင်းစုရဲ့မူဝါဒနဲ့အညီအညာမြေတပ်ပေါင်းစု drone team မှ drone mission များကိုစွမ်းစမ်းတမန်ဖော်ဆောင်အောင်ပွဲဆင်သွားမယ်လို့အသိပေးထားပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းနှုတ်ချက်တွေကိုတော့ Radio NUG သတင်းထောက်ခါရှယ်နဲ့ပရေဖို့တို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ငါပါ
Radio NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စီးရီးသတင်းကောင်းနှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။ Radio NUG သတင်းရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးသတင်းအနေဖြင့်မန္တလေးစကိုင်းနှင့်မကွေးဒေသများတွင်ဖရဲယူနစ်အလိုက်အစိုးရအဖွဲ့များဆက်လက်ပေါ်ထွက်လာရန် NUG ယာယီသမရမျော်လင့်တဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးဒေသပြည်သူတော်လှန်ရေးအင်အားစုများပေါင်းဆက်ညှိနှိုင်းမှုစဉ်ကြံပထမအကြိမ်အစည်းအဝေးဖွင့်ပွဲအခမ်းအနားတွင်မြို့သားညီညွတ်ရေးအစိုးရနိုင်ငံတော်ယာယီသမရဒူဝါလက်ရှိလာကမန္တလေးစကိုင်းနှင့်မကွေးဒေသများတွင်ဖရဲယူနစ်အလိုက်အစိုးရအဖွဲ့များအပြိုင်အယိုင်ဆက်လက်ပေါ်ထွက်လာရန်မျှော်လင့်ကြောင်းအမှားစကားပြောကြားခဲ့ပါသည်။ယာယီသမရဒူဝါလက်ရှိလာကဒီနေ့အခမ်းအနားဟာမန္တလေးဒေသဂျာကာလာနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူရန်းရေးဆွဲရေးလုပ်ငန်းကော်မတီကပြင်ဆင်ရေးဆွဲထားတဲ့မန္တလေးဒေသဂျာကာလာနိုင်ငံရေးအစီအမံမူကြမ်းကိုပနမအဆင့်အနေနဲ့အတည်ပြုနိုင်ရေးအတွက်လူထုပါဝင်မှုလူထုကိုယ်စားပြုခိုင်မာအားကောင်းအောင်ရည်ရွယ်တဲ့စုဖွဲ့စည်းဝေးမှုလို့ယူဆပါတယ်။ဒါကြောင့်လဲမန္တလေးဒေသပြည်သူတော်လှန်ရေးအင်အားစုများပေါင်းဆက်ညှိနှိုင်းမှုစဉ်ကြံတည်ဆောက်ပြီးပထမအကြိမ်အစည်းအဝေးကိုအခုလိုဆုံဆုံညီညီစုဝေးပြီးစည်းဝေးကြဆွေးနွေးကြတယ်လို့ကျွန်တော်နားလည်ပါတယ်။ဒါဟာကောင်းသောကိစ္စမှန်သောကိစ္စဖြစ်တယ်လို့ဖြစ်သင့်ဖြစ်ထိုက်တဲ့ကိစ္စလည်းဖြစ်တာကြောင့်ကျွန်တော်အနေနဲ့အထူးလှိုက်လဲစွာကြိုဆိုကြောင်းထပ်မံပြောကြားချင်ပါတယ်လို့အမှားစကားပြောကြားခဲ့ပါတယ်။မန္တလေးစကိုင်းနဲ့မကွေးဆိုတဲ့ဒီဒေသကြီးသုံးခုမှာတပ်ဆိုင်ရာဖယ်ရယ်ယူနစ်အလိုက်ပေါ်ထွက်လာတဲ့အစိုးရအဖွဲ့တွေအပြိုင်အယိုင်ဆက်လက်ပေါ်ပေါက်ဖို့မျှော်လင့်ကြောင်းတိတ်မကြခင်ကာလတွင်ထိုဒေသကြီးသုံးခုမှတပ်ဆိုင်ရာအစိုးရအဖွဲ့တွေဟာလူထုစံနှုန်းနဲ့အညီပေါ်ထွက်လာမယ်လို့လေးနက်စွာယုံကြည်ကြောင်းမြို့သားညီညွတ်ရေးအစိုးရအနေနဲ့လဲဖယ်ရယ်မူများနဲ့အညီတော်လှန်ရေးကြီးတစ်ခုလုံးကြဲကြဲပြန့်ပြန့်ထွန်းပေါက်အောင်မြင်ရေးကိုရှေ့ရှုပြီးပူးပေါင်းဆောင်ရွက်မှုတွေမပြတ်လှုပ်ဆောင်သွားမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ယာယီသမရကစကိုင်းဒေသတွင်ဂျာကာလဖွဲ့စည်းပုံခြေကံဥပဒေကိုအတည်ပြုပြီးဖြစ်ကြောင်းမကွေးဒေသတွင်လဲကြာကာလအစီအမံများအတွက်ဆွေးနွေးအကြံပြုမှုများဆက်လက်လှုပ်ဆောင်နေကြောင်းဖော်ပြခဲ့ပါတယ်။အဆုံးသက်အနေဖြင့်၎င်းကအခုမန္တလေးစကိုင်းနဲ့မကွေးဒေသတွေမှာလှုပ်ဆောင်နေတဲ့ဂျာကာလအစီအမံတွေဟာဒေသန္တရအဆင့်အုပ်ချုပ်ရေးရန်နရာတွေခိုင်မာအားကောင်းဖို့ပွင့်လင်းမြင်သာဖို့နဲ့လူထုတရားဝင်မှုမြင့်မြင့်မားမားရလာဖို့အတွက်ကောင်းမွန်သောလှုပ်ဆောင်ချက်တွေဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ဗဟိုနဲ့ဒေသတွေအကြားကောင်းမွန်စွာပေါင်းစပ်နိုင်ရေးလူထုကိုယ်စားပြုမှုကျယ်ပြန့်စွာဖြစ်ထွန်းရေးနဲ့ခိုင်မာအားကောင်းတဲ့အုပ်ချုပ်ရေးရန်နရာတွေစနစ်တကျပေါ်ထွက်လာရေးတွေကိုဆက်လက်လှုပ်ဆောင်ဖို့တိုက်တွန်းကြပါတယ်လို့ပြောကြားခဲ့ပါတယ်။နေဦးတော်လှန်ရေးအတွင်းကတပ်ဆိုင်ရာနိုင်ငံရေးအင်အားစုအချင်းချင်းကြားမှာလည်းတော်လှန်ရေးအစိတ်ကမှုမြင့်မြင့်မားမားဖြစ်ထွန်းအောင်ဝိုင်းဝန်းပူးပေါင်းဆောင်ရွက်ခြင်းအပြင်ကောင်းကျိုးပြုကြရန်ယာယီသမရမတိုက်တွန်းခဲ့ပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ဒေသအဆင့်စုဖွဲ့မှုတွေဟာနောက်တစ်ချိန်မှာတည်ဆောက်မဲ့ Federal Democracy ပြည်ထောင်စုအတွက်ခိုင်မာတဲ့အုတ်မြစ်တွေဖြစ်လာမှာဖြစ်တဲ့အတွက် NUG ပူးပေါင်းပါဝင်သွားမယ်ဆိုတဲ့အကြောင်းပြည်ထောင်စုဝန်ကြီးချုပ်ပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးဒေသရှိပြည်သူတော်လှန်အင်အားစုများဤပေါင်းဆက်ညှိနှိုင်းမှုစဉ်ကြံပထမဆုံးအစည်းအဝေးကိုစက်တင်ဘာလ2ရက်နေ့တွင်ကျင်းပခဲ့ပြီးဒေသအဆင့်စုဖွဲ့မှုများသည့် Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်ခိုင်မာသည့်အုတ်မြစ်များဖြစ်လာမည်ဖြစ်ကာမြို့သားညီညွတ်ရေးအစိုးရ NUG အနေဖြင့်ဝမ်းမြောက်ဂုဏ်ယူစွာပူးပေါင်းပါဝင်သွားမှာဖြစ်ကြောင်းပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းကအဖွင့်မှာစကားပြောကြားခဲ့ပါတယ်။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှစတင်ခဲ့သည့်စစ်အာဏာသိမ်းမှုကိုစတင်သည့်ຫນွေဦးတော်လှန်ရေးတွင်မန္တလေးဒေသမှပြည်သူများသည့်တပိတ်များနိုင်ငံလှုပ်ရှားမှုများနှင့်ခုခံတော်လှန်မှုများပြုလုပ်ခဲ့ကြပြီးထိုလှုပ်ရှားမှုများကိုစည်းလုံးညီညွတ်စွာဆောင်ရွက်ရန်မန္တလေးတိုင်းစုံစည်းရာပလက်ဖောင်းကိုဖန်တီးခဲ့ကနိုင်ငံရေးနှင့်စစ်ရေးဆိုင်ရာဆွေးနွေးမှုများကိုပုံမှန်ပြုလုပ်ခဲ့တယ်လို့ဆိုထားပါတယ်။2023ခုနှစ်နှစ်လယ်ပိုင်းမှစတင်က Federal Democracy ပြည်ညင်စာတမ်းကိုအခြေခံ၍ဂျာကာလာနိုင်ငံရေးအစီအမံတစ်ရပ်ဖော်ဆောင်ရန်ဆွေးနွေးမှုများပြုလုပ်ခဲ့ပြီး ထိုအစီအမံအတွက်ချိတ်ဆက်ညီနိုင်ရေးနှင့်မူကြမ်းရေးဆွဲရေးကော်မတီကိုတရားဝင်ဖွဲ့စည်းခဲ့ကာမူကြမ်းရေးဆွဲရာတွင်ဒေသခံပြည်သူများ၏သဘောထားများကိုမြေပြင်ကွင်းစင်းနှင့်အွန်လိုင်းမှတဆင့်ရယူခဲ့ပြီးသက်ဆိုင်ရာအဖွဲ့အစည်းများနှင့်အကြိမ်ကြိမ်တိုင်ပင်ဆွေးနွေးမှုများပြုလုပ်ခဲ့တယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ထို့အပြင်ဝန်ကြီးချုပ်ကဤအစည်းအဝေးသည်မူကြမ်းအားပဏာမအတည်ပြုမည့်အရေးကြီးသောခြေလှမ်းတစ်ရပ်ဖြစ်ပြီးမန္တလေးဒေသ၏အနာဂတ်အတွက်လက်တွေ့ကျပြီးပြည်သူများ၏ဆန္ဒကိုထင်ဟပ်သည့်အစီအမံတစ်ခုဖြစ်လာမည်ဟုယုံကြည်ကြောင်း NUG အနေဖြင့်ဒေသအဆင့်နိုင်ငံရေးအစီအမံများကိုအစဉ်အမြဲထောက်ခံအားပေးမည်ဖြစ်ပြီးလိုအပ်သည့်ကဏ္ဍများတွင်ပူးပေါင်းဆောင်ရွက်ရန်အသင့်ရှိကြောင်းထပ်လောင်းအလေးပေးပြောကြားခဲ့ပါသည်။အစည်းအဝေးသည်မြို့တော်လန်ရေး၏သမိုင်းဝင်မှတ်တိုင်တစ်ခုအဖြစ်မှတ်တမ်းတင်ခံရပြီးစစ်အာဏာရှင်စနစ်အမြင့်ပြတ်ခြေမုံရေးနှင့် Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်အရေးပါသောခြေလှမ်းတစ်ရပ်ဟုပြည်ထောင်စုဝန်ကြီးချုပ်ကပြောကြားခဲ့ပါသည်ခင်ဗျာ။ဆက်လက်ပြီးမန္တလေးဒေသပြည်သူတော်လှန်အင်အားစုများပေါင်းစပ်ညှိနှိုင်းမှုဇင်းကြံပထမအကြိမ်အစည်းအဝေးပထမနေ့ကျင်းပပြီးစီးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မန္တလေးဒေသဂျာကာလာနိုင်ငံရေးအစီအမံမူကြမ်းကိုပဏာမအဆင့်အတည်ပြုမည်မန္တလေးဒေသပြည်သူတော်လှန်အင်အားစုများပေါင်းစပ်ညှိနှိုင်းမှုဇင်းကြံပထမအကြိမ်ကို2025ခုနှစ်စက်တင်ဘာလ2ရက်နေ့တွင်ပထမနေ့အစည်းအဝေးအားအောင်မြင်စွာကျင်းပပြီးစီးခဲ့ကြောင်းတဲ့ရင်ထုတ်ပြန်ထားပါသည်။မနက်ပိုင်းတွင်အစည်းအဝေးဖွင့်ပွဲအခမ်းအနားအားအစည်းအဝေး9ရက်ဖြင့်ကျင်းပခဲ့ပြီးမြို့သားညီညွတ်ရေးအစိုးရနိုင်ငံတော်ယာယီသမ္မတဒူဝါလက်ရှိလပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန့်မြို့သားညီညွတ်ရေးအတိုင်ပင်ခံကောင်စီကောင်စီဝင်ဒေါ်ဆောင်နှင်းကရင်နီမြို့သားတွတ်တက်ရေးပါတီဥက္ကဋ္ဌခူဦးရယ်တောင်ပြည်နယ်ကောင်စီဒုတိယဥက္ကဋ္ဌလွေမိုးခမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုပ်ကော်မတီဝင်ဦးဝင်းအောင်လူပောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောပအိုမျိုးသားဖယ်ရယ်ကောင်စီဥက္ကဋ္ဌခွန်မြင့်ထွန်းတို့ကတက်ရောက်၍အဖွဲ့မှစကားချီးမြှင့်ခဲ့တယ်လို့ဖော်ပြထားပါတယ်။တော်လိုင်းအင်အားစုအသီးသီးဤခေါင်းဆောင်များရဲဘော်ရဲဘက်များနှင့်မန္တလေးဒေသရဲဘော်ရဲဘက်190ဦးခန့်တက်ရောက်၍မန္တလေးဒေသဂျာကာလာနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနှင့်မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီဘက်မှအစည်းအဝေးကျင်းပရသည့်ရည်ရွယ်ချက်များနှင့်အစည်းအမံဖော်ထုတ်မှုဆိုင်ရာလုပ်ငန်းစဉ်များအားရှင်းလင်းတင်ပြခဲ့တယ်လို့သိရပါတယ်။နေ့လယ်ပိုင်းတွင်မန္တလေးဒေသပြည်သူတော်လှန်ရေးအင်အားစုများပေါင်းစပ်ညှိနှိုင်းမှုဇင်းကြံကိုတက်ရောက်ခွင့်ရှိသူကိုယ်စားလှယ်108ဦးတက်ရောက်ခဲ့ပြီးတဘာပတိအစိုးပြုရွေးချယ်အတည်ပြုခဲ့ကာမန္တလေးဒေသဂျာကာလာနိုင်ငံရေးအစည်းအမံဖော်ထုတ်မှုဖြစ်စဉ်အားအကျဉ်းချုပ်တင်ပြပြီးမန္တလေးဒေသဂျာကာလာနိုင်ငံရေးအစီအမံမူကြမ်းအားဆွေးနွေးအတည်ပြုရာအခန်း6ခန်းအားဆွေးနွေးအတည်ပြုနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။ဆက်လက်၍ကျင်းပမည့်2025ခုနှစ်စက်တင်ဘာလ3ရက်အစည်းအဝေးဒုတိယမြောက်နေ့တွင်ကြန့်ရှိသည့်အခန်းများအားဆွေးနွေးအတည်ပြုသွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးမြန်မာလူ့အခွင့်အရေးအခြေအနေဆိုးရွားလာမှုကြောင့်ကုလသမဂ္ဂလူညွန့်ရေးကောင်စီအနေဖြင့် ICC သို့လွှဲပြောင်းရန်ကုလမဟာမင်းကြီးကတောင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံ၏လူ့အခွင့်အရေးအခြေအနေပုံမဆိုးရွားလာနေသဖြင့်ကုလသမဂ္ဂလူညွန့်ရေးကောင်စီအနေဖြင့်မြန်မာအရေးကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC သို့လွှဲပြောင်းပေးရန်ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးဘူကာတာကစက်တင်ဘာလ2ရက်နေ့တွင်ထုတ်ပြန်သည့်အစီရင်ခံစာတွင်တောင်းဆိုခဲ့ပါသည်။အစီရင်ခံစာအရမြန်မာနိုင်ငံတွင်အထူးသဖြင့်ရခိုင်ပြည်နယ်အတွင်း2019ခုနှစ်ကဲ့သို့စစ်တပ်၏တပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုကြီးရွာများစီးနှင်းဖျက်ဆီးမှုနှင့်အစုလိုက်အပြုံလိုက်ရွှေ့ပြောင်းနှင်ထုတ်မှုများများပြားလာနေတယ်လို့ဖော်ပြထားပါတယ်။2021ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်း2025ခုနှစ်ဩဂုတ်လအထိစစ်တပ်ကပြည်သူ 9,100 ခန့်ကိုတပ်ဖြတ်ခဲ့ပြီး၎င်းတို့အနက်3ပုံတပုံခန့်မှာအမျိုးသမီးများနှင့်ကလေးငယ်များဖြစ်သည့်အပြင်နိုင်ငံရေးအကြောင်းပြချက်ဖြင့်လူ 29,560 ခန့်ကိုဖမ်းဆီးခဲ့ပြီး 22,000 ကျော်မှာအကျဉ်းချခံထားရဆဲဖြစ်တယ်လို့သိရပါတယ်။စီရင်ခံစာတွင်2025ခုနှစ်မေလ31ရက်အထိ14လတာကာလအတွင်းစစ်တပ်၏လေကြောင်းတိုက်ခိုက်မှုများကြောင့်အရသာတည်ဆုံမှုများဖြစ်ပေါ်ခဲ့တယ်လို့ဖော်ပြထားပါတယ်။မဟာမင်းကြီးဘူကာတာကနိုင်ငံတကာဥပဒေချိုးဖောက်မှုများသည့်ပြည်ထောင်ကင်းလွတ်ခွင့်ရရှိနေမှုကြောင့်ဆက်လက်ဖြစ်ပွားနေခြင်းဖြစ်ပြီးမြမအရေးကို ICC သို့လွှဲပြောင်းပေးရန်လူညုံရေးကောင်စီအားထပ်မံတောင်းဆိုခဲ့ပါတယ်ခင်ဗျာ။ဆလဘီ SSPCE အဖွဲ့ဝင်အားလုံးသည်အ ਨੇ ဆုံးနိုင်ငံတစ်ခု၏ဒဏ်ခတ်ပိတ်ဆို့မှုချမှတ်ခံထားရသော်လည်းအဖွဲ့စည်းတစ်ခုလုံးအားဒဏ်ခတ်ပိတ်ဆို့ရန်လိုကြောင်း Justice for Myanmar ထောက်ပြတဲ့သတင်းကိုတင်ပြပေးပါမယ်။ SSPCE အဖွဲ့ဝင်အားလုံးသည်အ ਨੇ ဆုံးနိုင်ငံတစ်ခုခု၏ဒဏ်ခတ်ပိတ်ဆို့မှုချမှတ်ခံထားရသော်လည်း SSPCE အဖွဲ့အစည်းအားဒဏ်ခတ်ပိတ်ဆို့မှုချမှတ်ထားခြင်းမရှိသည်ကစိုးရိမ်ပွဲရာဂဲပေါက်တစ်ခုကိုစေအုပ်စုအတွက်ဖန်တီးထားကြောင်း Justice for Myanmar မှအတည်ပြုထုတ်ပြန်ထားပါသည်။အဖွဲ့အားအမေရိကန်ပြည်ထောင်စုက 2021ခုနှစ်မေလ18ရက်နေ့တွင်၎င်း UK နိုင်ငံက2021ခုနှစ်ဇွန်လ22ရက်နေ့တွင်၎င်းဥရောပသမဂ္ဂက2022ခုနှစ်နိုဝင်ဘာလ10ရက်နေ့တွင်၎င်းကနေဒါနိုင်ငံက2023ခုနှစ်အောက်တိုဘာလ31ရက်နေ့တွင်၎င်းဒဏ်ခတ်ပိတ်ဆို့မှုများချမှတ်ခဲ့တယ်လို့သိရပါတယ်။နိုင်ငံတကာအစိုးရများအနေဖြင့်တရားမဝင်စစ်အုပ်စုအားကြဲကြဲပြန့်ပြန့်ဒဏ်ခတ်ပိတ်ဆို့မှုများချမှတ်ထားနိုင်ရင်မိမိတို့၏ဒဏ်ခတ်ပိတ်ဆို့မှုများအားကျော်လွှားရှောင်ရှားနိုင်ခြင်းမရှိစေရသို့အတွက် SSPCR ဒဏ်ခတ်ပိတ်ဆို့မှုစရင်တွင်အမြန်ဆုံးထည့်သွင်းရန်လိုအပ်ကြောင်းထောက်ပြထားပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့် Su 80 Birthday Campaign အတွက် 82 Burma မှဩဂုတ်လ30ရက်နေ့အထိ USD 4သိန်းကျော်ကူညီထောက်ပံ့ပေးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ Su 80 Birthday Campaign အတွက် 82 Burma မှဩဂုတ်လ30ရက်နေ့အထိ USD 4သိန်း3000ကူညီထောက်ပံ့ပေးခဲ့ကြောင်းစက်တင်ဘာလ2ရက်နေ့မှာအတည်ပြုထုတ်ပြန်ထားပါတယ်။မြန်မာပြည်တွင်းဖြစ်ပွားခဲ့တဲ့ငလင်အတွက် USD 13,000ကူညီထောက်ပံ့ခဲ့ပြီးမိသားစု 2,500 CDM မိသားစု 180 စစ်ဘေးရှောင်မိသားစု 60 အတွက်ဆန်းစီအတင်းစားဟင်းဘူးခောက်ဆွဲကြောက်ငချောက်ငပိစေဝါကလေးနုမုံတောက်ရည်တန့်အာသွင်းမီအိမ်ယာယီပလတ်စတစ်အမိုးအကာရေစုကန်ရေစုပ်ဆက်များအိမ်သာများနှင့်အင်းလေးဒေသအတွက်နေအိမ်ခုနှစ်လုံးဆောင်ရွက်ပေးနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။ထို့အပြင်ကျမရေးဆောင်ရှောက်မှုအတွက် USD 13,800အသုံးပြုကူညီခဲ့ပြီးမြေအောက်အောင်ဆန်းစေယုံတစ်ခု Mobile Medical Unit တစ်ခုကျေးရွာ12ရွာဆေးပေးခန်းများအတွက် Solar Power Unit များလိုအပ်သည့်စေဝါများထောက်ပံ့ခြင်းနှင့် First Aid Medical Training အတွက်စီစဉ်နေခြင်းများတွင်ကူညီခဲ့တယ်လို့သိရပါတယ်။ကလေးသူငယ်များအတွက် USD 3,100အသုံးပြုခဲ့ပြီးစစ်ဘေးရှောင်ဒေသများနှင့်ကျေးရွာများအတွက် Child Welfare Program နှင့်မြေအောက်ကျောင်းဆောင်ဆောက်လုပ်ခြင်းများတွင်ထောက်ပံ့ခဲ့တယ်လို့ဖော်ပြထားပါတယ်။အလားတူပညာရေးတွင်လည်း USD 2,900ကူညီခဲ့ပြီးစစ်ရှောင်ဒေတာရှိတင်တန်းကျောင်းများအတွက်ကွန်ပျူတာများလှူဒန်းခြင်းအခြားအဖွဲ့အစည်းများသို့လှူဒန်းခြင်းများပြုလုပ်ခဲ့တယ်လို့သိရပါတယ်။ကျန်းမာရေးဝန်ဆောင်မှုတွင် USD 2,000ထောက်ပံ့ခဲ့ပြီးကောင်ဆယ်လင်းလုပ်ငန်းအတွက်လှူဒန်းခြင်းနှင့်ပြည်လဲတန်ဆွမ်းရေးအဖွဲ့ထံဆက်ပစ္စည်းများလှူဒန်းခြင်းများဆောင်ရွက်ခဲ့တယ်လို့ဖော်ပြထားပါတယ်။ထို့အတူရေသန့်စီမံကိန်းတွင် USD 1,000ကျော်အသုံးပြုခဲ့ပြီးကရင်ပြည်နယ်အတွင်းစစ်ရှောင်နေရာ6ခုတွင်တောက်ရေသန့်ဆက်ယုံများတည်ဆောက်ပေးခြင်းတွင်ထောက်ပံ့ခဲ့တယ်လို့သိရပါတယ်။ရေဘေးအတွက်အကူအညီ USD 1,000အသုံးပြုခဲ့ပြီးကွာလာတီဒေသအတွင်းမုံစောထီလာရိုဒေသများအတွက်ရေဘေးအတွက်အစားအသောက်နှင့်အခြေခံလိုအပ်ချက်များလှူဒန်းခြင်းများကူညီခဲ့တယ်လို့ဖော်ပြထားပါတယ်။အမေစုရဲ့80ပြည့်မွေးနေ့ကမ်ပိန်းသို့ပါဝင်လှူဒန်းကြတဲ့အလူရှင်များနှင့်ပါဝင်ကူညီသူတူတယောက်ချင်းစီအားကမ်ပိန်းဖြစ်မြောက်ရေးကော်မတီမှကျေးဇူးအထူးတင်ရှိကြောင်းနောက်ထပ်လှူဒန်းပေးစည်းမှုများကိုလည်းဆက်လက်တင်ပြသွားမှာဖြစ်ကြောင်းအသိပေးထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ခါရှယ်နဲ့ဗရဲဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာ။ယခုတခါတင်ဆက်ပေးမယ့်တော်လန်ရေးကဗျာအစီအစဉ်မှာကိုအောင်မှန်းရေးသားပြီးလွတ်လပ်ຫນွေဦးခန်းစားရွတ်ဖတ်ထားတဲ့တော်လန်သောအမှုပညာလို့အမည်ရတဲ့တော်လန်ရေးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ။
တော်လှန်သောအမှုပညာပြောလိုက်ကြရေးလိုက်ကြတိုက်လိုက်ကြမိုက်လိုက်ကြနောက်ဆုံးချင်းချင်းနောက်ကြောဓာတ်နဲ့ထိုးကြအမြင်မတူသူကရန်သူမဟုတ်ဘူးအမြင်မတူတဲ့မိတ်ဆွေဖြစ်တယ်မိတ်ဆွေကိုရန်သူလောက်နေသမျှမိတ်ဆွေဟာရန်သူဖြစ်နေပြီးရန်သူကတော့ရန်သူပဲဖြစ်နေလိမ့်မယ်မိတ်ဆွေနဲ့ရန်သူခွဲခြားသိမြင်မှုဟာတော်လှန်တဲ့အမှုပညာပဲတော်လှန်တဲ့အမှုပညာမရှိရင်တော်လှန်တဲ့အမှုပညာမသိရင်တော်လန်ยีဟာသားလျှောတတ်တယ်ပြည်သူသာအမိပြည်သူသာအဖဆိုတာအမှန်တရားရဲ့အမှန်တရားနဲ့မိတ်ဆွေစစ်စစ်ပဲကိုအောင်မိုင်း
Thank you.
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးစီစဉ်ဖြစ်တဲ့တော်လန်ရေးတေဂီတာအစီအစဉ်မှာမြတ်သိမ့်တန်းရေးသားပြီးဗာကြီးတီတီဆိုထားတဲ့ပြားရည်မြစ်တို့စီစဉ်စေလို့အမိရတဲ့တော်လန်ရေးတေဂီတာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
စံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ11.6MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆွတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။